မေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တရုတ်သမ္မတရှီဂျင်းပင်တို့ဟာလာမယ့်အပတ်ဗုဒ္ဓဟူးနေ့ကျရင်တည့်တွင်ပထမဆုံးကြိမ်ဖြစ်မျက်နှာချင်းဆိုင်တွေ့ဆုံကြမယ်လို့အင်ပီရိုကတောက်ကြနေမှာသတင်းထုတ်ပြန်ပါတယ်။ကမ္ဘာစူပါပါဝါနိုင်ငံနှစ်နိုင်ငံကြားတင်းမာမှုတွေကိုရှော့ချဖို့ရည်ရွယ်တဲ့တန်တမာရေးရရေးပါတဲ့အခုတွေ့ဆုံမှုကိုအမေရိကန်နောက်ချမ်းကကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုပင်လယ်အော်အေရီယာမှာကျင်းပမယ်အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှု APEC ထိပ်သီးအစည်းအဝေးရဲ့ဘေးဘက်မှာပြုလုပ်မှာဖြစ်ပြီးနိုင်ငံအတန်ကြာကြာမြင့်နိုင်ကခေါင်းဆောင်နှစ်ဦးနဲ့အတူနိုင်ငံတာဝန်ရှိသူတွေလည်းတက်ရောက်ပါမယ်။ဒီတွေ့ဆုံမဲ့အကြောင်းကိုတရုတ်ဘက်ကလည်းတောက်ချာနေမှာအတည်ပြုထားပြီးဒီတွေ့ဆုံမှာ Israel Hamas စပွဲ၊ Russia ရဲ့ Ukraine ချုပ်ချော်မှု၊ Taiwan အရေး၊ Indo-Pacific ဒေသ၊မြောက်ကိုရီးယားနဲ့ဆက်ဆံရေး၊လူ့အခွင့်အရေးဆိုင်ရာရန်တူနည်းပညာတက်တာတဲ့ကုံသွယ်မှုနဲ့စကွဲဆိုင်ရာဆက်ဆံရေးစတဲ့ကမ္ဘာပြဿနာချင်းရာတွေကိုလွှမ်းခြုံဆွေးနွေးကြမယ်လို့မျှော်လင့်ရကြောင်းအမေရိကန်အကြီးအကဲအရာရှိတွေကိုကိုကပီရိုက်တာသတင်းမှာဖော်ပြပါတယ်။ဘလို့ကိစ္စရမျိုးကိုမှကန့်သက်ထားမှာမဟုတ်ပဲအရာအလုံးကဆွေးနွေးပွဲစကားဝိုင်းမှာရှိနေမယ်လို့အမီမဖော်လို့တဲ့အမေရိကန်အရာရှိတူကသတင်းတောက်တွေကိုပြောထားပါတယ်။